စစ်ရုံတွေပြန်ဖွင့်နိုင်ဖို့ပြင်ဆင်နေတဲ့ကာလမှာတွေးကြုံရတဲ့အခက်အခဲတွေကိုနိုင်ငံတော်တိုင်ပင်ခံအစိုးရအလို့ရှင်အလို့သမားတမကဒီကနေ့မှနဲ့တွေ့ဆုံကြရဲ့အပေါ်အလို့ရှင်နဲ့အလို့သမားတချို့ရဲ့အမြင်ကိုတင်ပြပေးပါမယ်ကျွန်တော်ကတော့စောထပ်ပါအစိုးရတောင်ရှိသူတွေနဲ့အလို့ရှင်အလို့သမားအပြန်အလှန်တွေ့ဆုံကြရဲ့ဒီနေ့အီဘီလာ 21ရက်မနက်မှာအစိုးရဘက်ကတော့စစ်ရုံတွေမှာကျန်းမာရေးဝန်ကြီးဌာနရဲ့ကိုဗစ် 19ကာဝေးလမ်းညွှန်ချက်တွေအတိုင်းလိုင်းနာထားတာရှိမရှိစစ်ဆေးနေပြီလို့ဆိုပါတယ် လိုင်းနာရဲ့စက်ရုံတွေကိုပဲအေဘီလာ30နောက်ပိုင်းလုပ်ငန်းပြန်လည်ပတ်ခွင့်ပေးသွားမှာပါတက်ဆိုင်ရာကတော့ဦးစားပေးစစ်ဆေးသွားမယ်စက်ရုံမျိုးစားတွေကိုတတ်မှတ်ထားပါတယ်ဒါပေမဲ့စစ်ဆေးချိန်ကကြာနိုင်လို့ဒီအပေါ်မှာလုပ်ငန်းရှင်တွေကသဘောမကျကြပါဘူးလိုင်းနာရဆက်မှုဆောင်6ခုရဲ့ဥက္ကဋ္ဌဦးအောင်ဆိုင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်အထက်ကနေညာရှိတယ်အဲ့တော့ကျွန်တော်တို့လုပ တကယ်လို့ခိုင်လိုက်တိုင်းမကြည့်ညွတ်ညွှန်ကြားပါဘယ်လိုထပ်လုပ်ရမလဲအဲ့ဒါဆိုလို့ရှိရင်လုပ်ငန်းလုပ်တဲ့သူလည်းအဆင်ပြေသွားမယ်လို့ရှိရင်လုပ်သမားအလုပ်အဆင်ပြေတာပေါ့ဗျာ
ကျမ်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့စနစ်တွေအတိုင်းပြင်ဆင်ထားတဲ့စက်ရုံတွေကစစ်ဆေးခံဖို့အရင်ဦးဆုံးစတင်ရမှာပါ။အဲ့ဒီနောက်သက်ဆိုင်ရာစစ်ဆေးအဖွဲ့တွေနဲ့စစ်ဆေးပြီးဖွင့်နိုင်မဖွင့်နိုင်ဆိုတာဆုံးဖြတ်ပေးမှာပါ။အေပီလာ27ရက်မှာလှိုင်းတရာဇုံ6ခုကစက်ရုံ49ရုံစတင်ခဲ့ပြီး9ရုံပဲစစ်ဆေးနိုင်ခဲ့ပါတယ်။ဒီနေ့အေပီလာ22ရက်မှာစက်ရုံ80စတင်ထားပါတယ်။ဦးဝုံဆိုင်ကအခုလိုဆက်ပြောပါတယ
်။အေပီလာပြဿနာပါလဲဆိုတော့အခုကသူလာစစ်တော်များလေလုတ်ခွေပေးရဆိုရဲအဖြစ်သူတို့မပြေပါဘူးခါကြတော့သူဆက်လောက်ပါလားဖိတ်ရမှာလားလုပ်ငန်းရှင်တွေဘက်ကလည်းအကုန်လုံးလာတင်ပါလားနိုင်ငံတော်ကလည်းသင်ပေးတဲ့ဟာကိုစိတ်ရည်စစ်နိုင်ပါလားဆိုတော့သူတို့လုတ်တဲ့လုံဆောင်တဲ့ဇူမပဲရှိပါလေလက်ရှိရေပြင်မှာဖြစ်နေတဲ့ပုံစံဆိုတော့မပြေနိုင်ဘူးကျွန်တော်စုံအနေနဲ့ပြောတာမပြေနိုင်ဘူးတရုတ်တရာစစ်မှဒီရုံ900အလုံးပြီးပါဦး
နိုင်ငံတော်တိုင်းပြည်ကဒေါ်စန်းစုကြည်ကတော့စက်ယုံလူသားတွေတယောက်နဲ့တယောက်ကျမကြီးအရာ6ပေခွာရမယ်ဆိုပေမဲ့တချို့စက်ယုံတွေမှာဒီသတ်မှတ်ချက်ကနေရာအခက်ခဲရှိနိုင်တယ်လို့ဆိုညွှန်သွားပါတယ်။တချို့စက်ယုံတွေကအလှည့်ကျအလုံးစင်ခိုင်းပြီးလူကြက်တဲရာကိုရှော့ချဖို့ကြိုးစားနေပါတယ်။လူဦးရေအများဆုံးရှိရလှိုင်းလာရမှာစက်မှုဆောင်က10ဦးလောက်ရှိပါတယ်။လူထောင်ကြီးရှိရအထက်ကျုံစက်ယုံတွေကလူသားတွေရဲ့ကျမကြီးဟာအရေးကြီးလို့စက်ယုံတောင်းရှိသူတွေကဒါကိုစနစ်တကျလုပ်ပေးဖို့မျှော်လင့်ကြောင်းလဲအလို့သမားတွေကပြောပါတယ်
။ဟောအဲ့ဒါအရင်ကြီးရဲ့စိတ်ကောင်းဆိုတာဘာလို့ဆိုတော့ဒါကဒီလိုမျိုးအားလုံးကငါးသုံးလောက်ရှိပါလေ။တကယ်လို့ပြောရအောင်ဘယ်လိုပါစစ်တဲ့လောက်ရှိပါလေနော်။ခရိုင်နဲ့ညီညွတ်တယ်တော့တစ်ခုချင်းမှပြစ်ပြရနေတာရှိတယ်ဗျာနော်။ဟို60 30တကောပါ30နဲ့40ကနေရတာနော်။တစ်ခုချင်းကျွန်တော်ချင်းကြောက်လို့ဒါအဆက်ဖြစ်ပါလေ။ဒီလိုမျိုးဘူးတော့ပြစ်ပြအောင်ဆက်နိုင်တော့ခရိုင်နဲ့ညီညွတ်အောင်တော့လုံးပြစ်တယ်လို့ပြောနေဖြစ်ပါလေ။
တို့မျိုးဆက်ကွန်ရက်ကဥနန္ဒာဆက်အောင်ပြောသွားတာပါ။အလုရှင်ဒီဘက်ကတော့အခုလိုကာလမျိုးမှာအစိုးရရဲ့သတင်းထုတ်ပြန်ချက်တွေအချိန်မီထုတ်ပြန်ပေးဖို့နဲ့ရှင်းရှင်းလင်းလင်းဖြစ်ဖို့ပြောဆိုသွားခဲ့ပါတယ်။အလုသမားသမဂ္ဂရဲ့ဘက်ကတော့အလုသမားအဆောင်တွေမှာကျန်းမာရေးနဲ့အညီဖြစ်ဖို့ဒီရောဂါအတွက်စိုးရိမ်မှုတွေရှော့ချနိုင်မယ့်နည်းလမ်းတွေကိုထည့်သွင်းဆွေးနွေးသွားတာဖြစ်ပါတယ်။ကျွန်တော်ဇောထပ်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။